မဟာတကြံအကြနေတောရရှိနေမင်္ဂလာပေါင်းနဲ့ခံကြောင်းကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဧပြီလ14ရက်တောက်ချာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16 19 25ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပါပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတကြံအကြံနေညနေခင်းနောက်ဆုံးရသတင်းတွေကိုမအီတန်စင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့နောက်ထပ်ရန်လိုတဲ့လုပ်ရည်တွေမလုပ်ဖို့အမေရိကန်သမ္မတထရမ့်ကမနေ့ကသတင်းတွေမှာထပ်မံသတိပေးလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာ IS သွေးကြွတွေခိုးလုံနေတဲ့ဥမင်နိုင်ငံတစ်ခုရှိရာကိုအမေရိကန်စစ်လေယာဉ်တစ်စင်းကအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံးတစ်လုံးကိုကျဲခဲ့ပါတယ်ဒီကနေ့မဟာတကြံအကြံနေပွဲတော်တွေကိုတော့ရန်ကုန်မန္တလေးပါဝင်တခြားမြို့ဒီအများပြားမှာဆင်နွှဲခဲ့ကြပါတယ်ဒီလိုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကြားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့မှာတော့မန္တလေးတိုင်းအပါအဝင်ဒီတိုင်းသားဒေသတွေနဲ့ထိုင်းမြန်မာနယ်စပ်မှာတကြံမဟာအတာတကြံပွဲတော်တွေဘလို့ကျင်းပဆင်နွှဲခဲ့ကြတယ်လဲဆိုတဲ့အကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီအခုကတော့သတင်းတွေကိုကိုရန်နိုင်နဲ့မတ်အီသန်စင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံမှာအရေးပါဆုံးနိုင်ငံတော်အားလက်ရဖြစ်တဲ့ကင်အီဆွန်းမွေးနဲ့အထိမ်းမှလူမှုစုဝေးမှုတွေလှုပ်ဖို့ပြင်ဆင်နေပြီးတော့နျူကလ িয়ার ဆန်းသက်ပစ်လွတ်တာတွေလည်းလုပ်နိုင်တယ်ဆိုတဲ့သတင်းတွေတိုးလာနေတာနဲ့မြောက်ကိုရီးယားအစိုးရအနေနဲ့နောက်ထပ်ရန်လိုတဲ့လှုပ်ရည်တွေထပ်ပြီးမလှုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာထပ်မံသတိပေးလိုက်ပါတယ်မြောက်ကိုရီးယားအရေးဟာပြဿနာတစ်ခုဖြစ်နေပြီးတော့ဒီပြဿနာကိုကောင်းကောင်းကင်တွယ်သွားနိုင်မှာပါလို့လည်းသမ္မတထရမ့်ကအင်မီတော်မှာပြောသွားပါတယ်ဒီပေါ်မှာမြောက်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးဟန်ဆုံရာကတော့ကိုရီးယားကျွန်းဆွယ်ဟာအခုဆိုရင်ဆိုးရုပ်တဲ့အခြေအနေမှာရောက်ရှိနေပြီးတော့အမေရိကန်ဘက်ကလက်ဦးမှုယူပြီးလေကြောင်းကနေတိုက်ခိုက်လာရာမျိုးကိုမြောက်ကိုရီးယားအနေနဲ့ဒီတိုင်းလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာပြောပါတယ်။အမေရိကန်သမ္မတထရမ့်က Twitter လူမှုကွန်ရက်မှာပြောဆိုရေးသားနေတာတွေဟာပြဿနာရှိပြီးတင်းမာမှုတွေပိုတိုးစေတယ်လို့လည်း AP သတင်းဌာနနဲ့တရားတွေ့ဆုံမေးမြန်းခန်းအတွင်းမစ္စတာဟန်ကပြစ်တင်ပြောသွားပါတယ်။ဒီအစိုးရကတော့မြောက်ကိုရီးယားကိုရောအမေရိကန်ကိုပါအပြန်အလှန်ချိန်ချောက်မှုတွေရပ်ပြီးတွေ့ဆုံဆွေးနွေးနိုင်အောင်ကြိုးစားဖို့တိုက်တွန်းထားပါတယ်။ပြန်လည်ပြင်ဆင်လို့မရတဲ့ထိမ့်မနိုင်သိမ့်မရအခြေအနေတစ်ခုကိုရောက်ပြီးပဋိပက္ခကိုပုံမဆိုးရွားသွားအောင်ဘယ်ဘက်ကမှမလုပ်သင့်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီကနေ့ဘေကျင်းမြို့တော်မှာပြောဆိုလိုက်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းနာဂါကခရိုင်မှာ IS သွေးကြွတွေခိုးလုံနေတဲ့ဥမင်နိုင်ငံတစ်ခုရှိတဲ့နေရာကိုအမေရိကန်စစ်လေယာဉ်တစ်စီးကနေပြီးတော့မနေ့ကြာသပတေးနေ့ကပဲအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံးတစ်လုံးကိုကျဲခဲ့ပါတယ်။ပြည်ဖူးသမျှအမှုမြူဘုံးမဟုတ်တဲ့ဘုံးတွေထဲမှာအကြီးဆုံးဖြစ်ပြီးတော့ The Mother of All Bombs လို့ပြောကြပါတယ်။ဒီဘုံးကျဲတိုက်ခိုက်မှုကြောင့် IS အဖွဲ့ဝင်36ယောက်သေဆုံးပြီးတော့စစ်သွေးကြွတွေတူလောင်ထားတဲ့လက်နက်တွေအများအပြားကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းကိုအာဖဂန်ကာကွယ်ဌာနကဒီကနေ့တရားဝင်ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။တိုက်ခိုက်မှုအတွင်းမှာအရသာထိခိုက်သေးဆုံးမှုမရှိဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကိုအာဖဂန်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတပ်ဖွဲ့တွေနဲ့အတူပူးပေါင်းပြီးလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းကိုအာဖဂန်သမ္မတအရှရဖ်ဂါနီကယုံကလည်းတိကျကြေညာချက်ထုတ်ပြန်လိုက်ပါတယ်။အာဖဂန်တပ်ဖွဲ့တွေအနေနဲ့မြောက်အတ္လန္တိတ်စာချုပ်နီတိုရဲ့အရေးပေါ်တုံ့ပြန်ကင်တွေးရေးအဖွဲ့တွေနဲ့အတူပူးပေါင်းပြီးတော့အကြမ်းဖက်ဖွဲ့တွေကိုတိုက်ခိုက်ချိန်မုန်းနေတဲ့အကြောင်းကိုဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်ရေးလုပ်ငန်းတွေကိုထောက်ပံ့ကူညီဖို့ရည်ရွယ်ပြီးတော့ဒီတိုက်ခိုက်မှုအတွင်းအရသာထိခိုက်သေးဆုံးမှုမရှိအောင်အထူးတတိထားဆောင်ရွက်ခဲ့တဲ့အကြောင်းကိုသမရဂန်ဒီရဲ့ယုံက Twitter စာမျက်နှာမှာစာသားပေးနေတုန်းကဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုဟာ IS သွေးကြွတွေအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်စေခဲ့တယ်လို့အာဖဂန်ဆိုရရရှိတွေကပြောပါတယ်ရှင်။
စီးရီးယားအစိုးရနဲ့သဘုံတွေကြားရယူထားတဲ့သဘောတူညီချက်အရနှစ်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးသဘုံတွေထိန်းချုပ်ထားတဲ့မြို့လေးမြို့ကရဲသားပြည်သူတွေနဲ့သဘုံတွေကိုမြို့တွင်းကရွှေ့ပြောင်းတာတွေစတင်လှုပ်ဆောင်နေပါတယ်။အတိုက်ခံတွေထိန်းချုပ်ထားတဲ့ဒမတ်စကတ်မြို့တော်နီးကမဒေးနဲ့ဇဘာဒါနီမြို့တွေမှာဒီကနေ့မြို့တွင်းကနေထွက်ခွာသူတွေအပြည့်ပါတဲ့ဘတ်ကားတွေဒါဇင်နဲ့ချီပြီးရှိပါတယ်။တစ်ချိန်တည်းမှာပဲဆိုးရလိုလားတဲ့ဖော်ဝါနဲ့ကာဖရာမြို့တွေမှာလည်းဒေသခံတွေထောင်ထဲချီဟာမြို့ရင်းကနေထွက်ခွာပြီးတော့စီးရီးယားအစိုးရထိန်းချုပ်နေပြီးအလက်ပိုကိုရွှေ့ပြောင်းဖို့စောင့်ဆိုင်းနေကြတာပါ။အစိုးရနဲ့သဘုံအဖွဲ့တွေအကြသဘောတူညီချက်ရဒီမြို့လေးမြို့ကလူပေါင်း3000ကျော်ကိုမြို့ရင်းကနေကယ်ထုတ်သွားဖို့ဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုတွေစတင်နေတဲ့အကြောင်းဗြိတိန်ရှေ့ဆိုင်စီးရီးယားလူခွင့်စောင့်ကြည့်လေ့လာရေးအဖွဲ့ကအတည်ပြုပြောပါတယ်။စီးရီးယားအစိုးရတပ်ဖွဲ့တွေဟာပြီးခဲ့တဲ့သတင်းပတ်ထဲလူတွေအများပြားတည်ဆုံခဲ့တဲ့ဒါရုလက်နဲ့တိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေချိန်မှာသမရဘရှောအာဆက်ကတော့ဒီပေါ်မှာဆက်ပြီးတော့ညှဉ်းဆန်နေသေးဖြစ်ပါတယ်။ အဆက်အစိုးရတပ်ဖွဲ့တွေဟာရုရှားစစ်ရဲနဲ့ပူးပေါင်းပြီးတော့ရသပြည်သူတွေပေါ်တိုက်ခိုက်မှုတွေတိုးမြှင့်လှုပ်ဆောင်နေပြီးနိုင်ငံတကာအတိုင်းအဝိုင်းကိုစိန်ခေါ်နေတယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာသူတွေကပြောပါတယ်ဒီတော့အတွင်းမှာအမေရိကန်ကြောတောင်းနောက်ခံပေးထားတဲ့ညွန်မောင်းအဖွဲ့ရဲ့မာရင်ပြီးတော့လေကြောင်းကနေတိုက်ခိုက်မှုတစ်ခုကြောင့်စီးရီးယားနိုင်ငံမြောက်ဘက်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့မဟာမိတ်တပ်ဖွဲ့ဝင်တပ်သား18ယောက်သေဆုံးသွားခဲ့ပါတယ်ခင်ဗျာ
လူဝတ်ချက်တွေကိုဖော်ထုတ်ထားတဲ့ WikiLeaks အဖွဲ့ကိုတခြားအကြမ်းဖက်အဖွဲ့တွေလိုပဲ American ပြည်အောင်စုကိုထိခိုက်စေနိုင်တဲ့ရန်လိုတဲ့ထောင်လိုင်းအဖွဲ့ကြီးအဖြစ် CIA အကြီးအကဲကအများသိအောင်ထုတ်ဖော်ပြောလိုက်ပါတယ် WikiLeaks ဆိုတာဟာရုရှားလိုမျိုးနိုင်ငံတွေကနေထောက်ပံ့နေပြီးတော့နိုင်ငံအတီးကျမရှိပဲရန်လိုတဲ့ထောင်လိုင်းအဖွဲ့ဖြစ်တယ်ဆိုတာကိုပြောရမယ့်အချိန်ရောက်ပြီလို့ CIA ညွှန်ကြားရေးမှူး Mike Pompeo ကကြေညာပြီးနေတုန်းကပြောပါတယ်ဒီမိုကရေစီအရေးကိုမထောက်ခံတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေရဲ့ထောက်ပံ့တွေကိုယူနေပြီးတော့မေကန်ပြောင်စုကိုပဲအယုံဆိုင်ထောက်လန်းနေတယ်လို့သူကပြောသွားတာပါ။ဒါပြင် WikiLeaks ကိုချီးကျူးပြောနေကြတဲ့အတိုင်းဝိုင်းတွေဟာရှုပ်ထွေးပြီးတော့ပြဿနာတွေရှိနေတယ်လို့လည်းပြောပါရတယ်။ WikiLeaks တင်ထောင်သူ Julian Assange ကိုအကြမ်းဖက်အဖွဲ့တွေရဲ့အသေးစွဲလို့တောင် Pompeo ကခေါ်လိုက်ပါရတယ်။ Arabia ကျွန်းဆွဲက Al-Qaeda အဖွဲ့ဝင်တဦးက Assange ကိုသူတို့အဖွဲ့ကမတွေးထားတဲ့နီလန်းအစ်စ်တွေနဲ့အမေရိကန်ကိုတိုက်ရမှာအကူအညီပေးတဲ့အတွက်ကျေးဇူးတင်ကြောင်းကိုမကြသေးခင်ကပြောလိုက်ပြီးမှပွန်ပီယိုကအခုလိုကင်မွန်းတက်လိုက်တာပါ WikiLeaks နဲ့ရုရှားထောက်လိုင်းရဲ့အကြမ်းမှာစက်တိုက်ဆက်သွယ်ရေးတွေရှိနေတာကိုအထူးယုံကြည်တယ်လို့ January လတုန်းကထုတ်ပြန်တဲ့ကန့်သက်အစ်စ်ကနေပယ်ဖျက်ထားတဲ့အစီရင်ခံစာကဖော်ပြထားပါတယ
် VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်မဟာသကြံကြနေဒီကနေ့မှာတော့ရန်ကုန်မြို့မှာမန္တကြီးတွေရှိတဲ့ပြည်လန်း19လန်းစားတဲ့နေရာတွေမှာရေပတ်သူတွေရေပတ်ကန်ထွက်သူတွေနဲ့စီစီကားကရှိပြီးတော့မန္တလေးမြို့မှာတော့လမ်းလျှောက်သကြံဆိုပြီးတော့ထူးထူးခြားခြားလုပ်ပါတယ်ရန်ကုန်မြို့မှာမန္တအရေးအတွက်တိတ်နေလွန်းတယ်လို့တစ်ခုနဲ့တစ်ခုကြားမှာလည်းတိတ်ချတာကြောင့်မန္တရှိတဲ့နေရာတွေမှာတော့ကြိတ်ကြိတ်တိုးစီကားပါတယ်ဒီဘက်ကမန္တတီနာမှာသက်ဆိုင်ရနယ်မြေရဲတပ်ဖွဲ့ကတာဝန်ရှိသူတွေစောင့်ကြနေပြီးတော့မန္တထဲတန်းစီဝင်လာတဲ့ရေပက်ခံကားတွေပေါ်မှာအရက်ဘီယာစားတာတွေကိုပလင်းတွေနဲ့ထည့်ယူလာတဲ့ဆိုရင်ပလင်းတွေကနေပလတ်စတစ်အိတ်ထဲကိုပြောင်းထည့်ပြီးတော့မှယူသွားခွင့်ပေးပါတယ်။ဒါပြင်ကားပေါ်မှာအန္တရာယ်ဖြစ်စေတဲ့ဒုတ်သားလက်နက်စားတာတွေပါမပါကိုလည်းအတော်လေးစစ်စစ်ကြည့်ရှုပြီးတွေ့တယ်ဆိုရင်သိမ်းယူထားလိုက်ပါတယ်။မန္တလေးထဲမှာပျော်ရွှင်မြူတုကခုံစီတဲ့ဂီတာတေးသောဖွင့်ပေးထားတဲ့မန္တလေးရှိသလိုအမှုပညာရှင်တွေကိုယ်တိုင်ဖျော်ဖြေကြတဲ့မန္တလေးလည်းရှိပါတယ်။ဒါပြင်နေရာအနက်လဲ့လဲ့ဖျော်ဖြေကြတဲ့တန်ကြအဖွဲ့တချို့လည်းတွေ့ရပါတယ်။အထူးသဖြင့်ရန်ကုန်မှာကတော့တက္ကသိုလ်ကျောင်းသားများတမကနဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်တို့ကတန်ကြအဖွဲ့တွေနေရာအနက်လဲ့လဲ့ဖျော်ဖြေကြပါတယ်။မန္တလေးမြို့မှာတော့ဒီနေ့မှမှထူးထူးခြားခြားလမ်းလျှောက်ကြံပွဲတော့ဆိုပြီးတော့မန္တလေးကျုံမြို့ရိုးတောင်ဘက်ချမ်းကိုကားတွေဝင်ခွင့်မပေးဘဲလမ်းလျှောက်ပြီးတော့ပဲရေကစားပျော်ပါခဲ့ကြပါတယ်။မွန်ရှမ်းကရင်စတဲ့တခြားပြည်နယ်တိုင်းဒေသကြီးအသီးသီးမှလည်းသက်ဆိုင်ရာဒေသလိုက်ကြံပွဲတော်တွေကိုဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။
နောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার ဆန်းသတ်မှုကိုအချိန်မီလုံနိုင်ပြီးတော့တကယ်လို့အမေရိကန်ဘက်ကရန်စလာခဲ့ရင်စစ်စင်နွှဲဖို့အဆင်သင့်မယ်လို့နောက်ကိုရီးယားဒုနိုင်ငံကြားရေးဝန်ကြီးက AP သတင်းဌာနကိုပြောတဲ့အပေါ်မှာတောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးဌာနကဝေဖန်လိုက်ပါတယ်။နောက်ကိုရီးယားဒုနိုင်ငံကြားရေးဝန်ကြီးရဲ့မှတ်ချက်ကနောက်ကိုရီးယားနိုင်ငံဟာရန်လိုပြီးတော့စီးမင်းတွေကိုချိုးဖောက်တယ်ဆိုတာကိုဖော်ပြနေတယ်လို့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့မှပြောလိုက်ပါတယ်။နောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆန်းသတ်မှုတမောက်ဟုတ်တိုက်ချင်းပစ်ဒုံးကျည်ပြလုတ်ခဲ့တာမျိုးတိတာတဲ့ရန်စမှုတွေလုပ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံအနေနဲ့တောင့်ခံဖို့ခက်ခဲတဲ့ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုခံရနိုင်ပွဲရှိတယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားဘက်ကဒီလိုပြုမှုဆောင်ရွက်လာခဲ့ရင်တုံ့ပြန်မဲ့နည်းလမ်းတွေကိုတောင်ကိုရီးယားအနေနဲ့တရုတ်အပါဝင်တခြားနိုင်ငံတွေနဲ့ဆွေးနွေးနေတယ်လို့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့မေကန်နဲ့မြောက်ကိုရီးယားတို့ဆစ်ဖြစ်ကြရင်နှစ်ဖက်စလုံးအရှုံးကြီးပဲလို့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကပြောလိုက်ပါတယ်။
တောင်တရုတ်ပင်လယ်တွေကတရုတ်နဲ့ဖိလစ်ပိုင်တို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ Spratly ကျွန်းတွေမှာဖိလစ်ပိုင်စစ်တပ်ချမဲ့အစီအစဉ်ကိုနောက်ဆုတ်လိုက်ပြီးနောက်မှာတရုတ်နဲ့ဖိလစ်ပိုင်ဆက်ဆံရေးပြန်တည်ငြိမ်လာဖို့တွေ့ရပါတယ်။မင်းကွန်းတွေမှာကြောကြောဝဝပြောတတ်ပြီးတော့ဆုံးဖြတ်ချက်တွေကိုလည်းမြန်မြန်ချတတ်တဲ့ဖိလစ်ပိုင်သမ္မတ Rodrigo Duterte ကတရုတ်နိုင်ငံကသူတို့အပိုင်းလို့ညင်ညာထားတဲ့ Spratly ကျွန်းတွေမှာစစ်တပ်တွေချထားဖို့ဧပြီလ6ရက်နေ့ကညင်ညာခဲ့တာပါ။ ဖိလစ်ပိုင်ပစိဖိတ်သမုဒ္ဒရာခံယူရမ်းမှာပြီးခဲ့တဲ့နှစ်တုန်းကတရုတ်သင်္ဘောတွေလက်လည်နေရဆိုတာကိုဒူတာတေးကသိခဲ့တယ်ဆိုတဲ့အကြောင်းသတင်းမီဒီယာတွေထွက်ပေါ်ပြီးတဲ့နောက်သူ့ပေါ်ဝေဖန်ကြတဲ့နောက်ပိုင်းမှာဒီလိုဆုံးဖြတ်ခဲ့တာပါဖိလစ်ပိုင်လက်အောက်ကစပရက်လီကျွန်းငယ်လေး၉ခုကိုပဲဖိလစ်ပိုင်ကပိုတိုးတက်အောင်ဆောင်ရွက်မှာဖြစ်ပြီးသူ့အနေနဲ့ဘာဂါစာကျွန်းထီတောင်လူကိုယ်တိုင်သွားပြီးဖိလစ်ပိုင်အလံစိုက်ထူတော့မှာမဟုတ်ဘူးလို့ဒူတာတေးကပြောသွားပါတယ်ခင်ဗျာ
ဆိုမာလီနိုင်ငံမှာအစိုးရတွေကိုတိုက်နေတဲ့ဆိုမာလီတပ်တွေနဲ့အာဖရိကတပ်မကတပ်ဖွဲ့တွေကိုလေ့ကျင့်ပြီးတော့လိုအပ်တဲ့အထောက်ပံ့တွေပေးနိုင်ဖို့အတွက်အမေရိကန်တပ်ဖွဲ့ဝင်ဒါဇင်နဲ့ချီပြီးတော့ဆိုမာလီနိုင်ငံမူဂါဟီယူမြို့ကိုတပ်ဖြန့်ချထားပါတယ်။ဒါဟာ1990ခုနှစ်ကစတင်ခဲ့ရလဲဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါ။သောရရှင်များခင်ဗျာကျွန်တော်တို့ဒီအစီအစဉ်အစပိုင်းမှာစပိုင်းဆိုင်ရာချုပ်ရင်းခဲ့တာကြောင့်အဖွင့်တီးလုံးနဲ့အတန်ဖိုင်တချို့မထုတ်လွှင့်နိုင်ခဲ့တာအတွက်တောင်းပန်အပ်ပါတယ်ခင်ဗျာ။ကျွန်တော် VOE ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို bamis.voanews.com အင်တာနက်စာမျက်နှာကလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။သောရရှင်များခင်ဗျာဒီကနေ့ဟာတကြံအကြနေ့ဖြစ်ပါတယ်2019မန္တလေးတကြံကတော့ဒီလမ်းလျှောက်တကြံဆိုပြီးလူအများပါဝင်ဆင်နွှဲနေကြပါတယ်မန္တလေးတိုင်းဝန်ကြီးချုပ်ကိုယ်တိုင်ပါဝင်ဆင်နွှဲတဲ့ဒီမန္တလေးမြို့တကြံအကြနေအခြေအနေသိရအောင်အဲ့ဒီပွဲတော်မှာတွားရောက်တည်င်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်ကိုထက်အောင်ရေဒီနေ့ကတကြံအကြနေရောက်ပြီဆိုတော့လေမန္တလေးတကြံစီကားနေပြီလားကြ
ဟုတ်ကဲ့မန္တလေးတကြံကဒီနေ့ပို့ပြီးတော့စီကားရယ်လို့ပြောလို့ရမှာပါဗျာအဲဒီရန်ကုန်တကြံမှာဆိုရင်ဒီစီပွားပြမန်တက်တွေနောက်တစ်ခုကဒီလမ်းမကြီးတွေပေါ်မှာစောက်ခွင့်တချို့မန်တက်တွေစောက်ခွင့်မပြုတဲ့အတွက်မန္တလေးတကြံကပို့ပြီးတော့ရန်ကုန်တကြံနဲ့ဆိုင်အစီကားရယ်လို့ပြောရမှာပါအစီကားဆုံးပြောရမယ်ဆိုရင်တော့ဗောလေဒီနေ့မှာပထမဆုံးစလုပ်တဲ့ဒီလမ်းလျှောက်တကြံကိုလူတော်တော်များများလာရောက်ကြည့်ရှုကြရဲအရင်တော့ကတင်းပပက်လယ်မှာမန်တက်ကြီးတွေအားလုံးကိုစောက်ခွင့်ပြုရဲအရင်နှစ်တွေကအစီကားဆုံးဖြစ်တယ်ပေါ့နော်ဒီ26လမ်းပေါ်ကဒီကျုံးတောင်ဘက်မှာရှိတဲ့26လမ်းပေါ်မှာပေါ်ကိုပေါ့နော်ကားတွေဆိုင်ကယ်လုံးဝဝင်ခွင့်မပြုဘဲနဲ့ဒီလူသားတကြံမန်တက်အဖြစ်လမ်းလျှောက်တကြံဆိုပြီးတော့ဒီမန္တလေးတိုင်းစုရကဒီနေ့မှာပထမဆုံးစလုပ်တဲ့အဲ့တော့မိသားစုဝင်တွေပြီးတော့လူငယ်လူရွယ်တွေအားလုံးကဒီနေ့လမ်းလျှောက်တကြံကိုစူးစမ်းလို့သိနေကောပြီးတော့ဒီတကြံရဲ့အရာတာကိုပေါ်လွန်အောင်အတွက်လမ်းလျှောက်တကြံကဘာတွေလှုပ်ထားလဲဆိုတာကိုလာပြီးတော့ကြည့်ရှုကြတာတွေ့ရပါတယ
်အဲ့တော့ဒီလမ်းလျှောက်တကြံဆိုတာကဒီနေ့မှပြန်လှုပ်တယ်ဆိုတော့အရင်နဲ့ဆိုင်ဘာကွာခြားမှုဘလို့ထူးခြားမှုရှိသွားလို့လဲ
ဟုတ်ကဲ့လမ်းလျှောက်တကြံကတော့ကျွန်တော်တို့တက်သက်ပါပါဘောနော်ကျွန်တော်တို့ဒီ20ကျော်25ပတ်ဝန်းကျင်မှာဆိုရင်တော့ဒါပထမဆုံးပြန်စရည်လို့ပြောရမှာပါဆိုတော့ဒီနေ့ရဲ့ထူးခြားချက်ကဘာလဲဆိုတော့ဒီလမ်းပေါ်မှာအရင်လွန်ခဲ့တဲ့နှစ်ပေါင်းများစွာကအဲတကြံကိုဘလို့ကျင်းပခဲ့တယ်ဆိုရဲပုံရိပ်တွေကိုထင်အောင်အတွက်တပုံနဲ့တကွာဖော်ပြထားတာရှိတယ်ပြီးတော့ကကြတော့မန်လေးမြို့နဲ့တကွာဒီနွေရသီးပေါ့နော်နွေခေါင်ခေါင်မှာအေးမြအောင်အတွက်ဒီတနခါသွေးခိုင်းထားတဲ့နေရာတွေရှိတယ်အဲပြီးတော့စတူဒီယိုမန်တက်တွေရှိတယ်ပေါ့နော်အားလုံးပဲပျော်ပျော်ပါပါလွတ်လွတ်လပ်ဒီလမ်းလျှောက်တကြံကိုစီကားနိုင်အောင်အတွက်အစိုးရကလုပ်ထားတာတွေ့ရပါတယ်ပြီးတော့ဒီလမ်းလျှောက်တကြံကိုအထူးသဖြင့်26လမ်းပေါ်မှာပဲမန်လေးတိုင်းဝန်ကြီးချုပ်ကလာပြီးကကြတော့တချို့မန်တက်တွေကိုဝင်ပြီးကကြတော့ပျော်ပျော်ပါပါသူ့အနေနဲ့ကပြသွားတာနောက်တော့ပျော်ပျော်ပါပါ enjoy လုပ်သွားတာတွေ့ရပါတယ်ပြီးတော့တိုင်းသားအားလုံးမန်တက်ဆိုတာရှိတယ်ပြီးတော့ဒီခါကဒီခီးသွားကုမ္ပဏီတွေပေါ့နော်ခီးသွားအဲလန်ညောဒီမန်တက်တွေဆိုပြီးတော့ရှိရဲဆိုတော့မန်တက်တော်တော်များများဒီလမ်းပေါ်မှာရှိပါတယ်အဲ့တော့သူသဖြင့်ကလေးလူငယ်တတိလေးရအစဒီမန်တက်ကိုလာပြီးတော့ပျော်ပါလာတာတွေ့ရပါတယ
်အဲ့တော့ဒီလမ်းလျှောက်တကြံမှာရေပက်ကစားပုံကစားနည်းတွေရာရောကွာခြားမှုရှိသလား
ဟုတ်ကဲ့အဲ့ဒါကတော့နှစ်မျိုးရှိရဲလမ်းလျှောက်တကြံမှာမန်တက်အကြီးကြီးတွေမရှိဘူးဆိုတော့မန်တက်အသေးမှာအလက်မှာတော့အားလုံးကဒီပိုက်နဲ့ရေကစားကြတယ်သချင်းတွေဖွင့်ကြတယ်ဆိုတော့ရင်းနဲ့ပျော်ပျော်ပါပါရှိကြတယ်မန်တက်အသေးမှာဆိုရင်တော့ဒီခွက်လေးကိုကိုင်ပြီးကြတော့ပျော်ပျော်ပါလဲလို့ရအောင်ပတ်လို့ရအောင်ဆိုတော့သူတို့စီစဉ်ပေးတာရှိရဲ။နောက်တဲ့တစ်ခုကဒီလမ်းပေါ်မှာဆိုရင်အထူးသဖြင့်တပြေကန်းနဲ့ရေလောင်းတာတွေရှိတယ်။အဲ့တော့လူကြီးလူငယ်ခလေးရအစားဒီမန်တက်ကိုပြောကြတယ်။အထူးသဖြင့်ခုနောက်ပိုင်းကျွန်တော်ဒီနေ့တွေ့ရတဲ့ပုံစံအရဆိုရင်နိုင်ငံသားတော်တော်များများကလမ်းလျှောက်တကြံကိုလာကြည့်ကြတယ်။လမ်းလျှောက်တကြံကိုပျော်ပျော်ပါပါဆင်နွှဲကြတာကိုကျွန်တော်တွေ့ရပါတယ်ခင်ဗျ။အ
ဲ့တော့ဒီကနေ့မှာမန္တလေးမြို့ရဲ့အခြားနေရာတွေမှာရောဘယ်လိုမျိုးအခြေအနေရှိပါလဲ။
ဟုတ်ကဲ့ဒီမန္တလေးတိုင်းအစိုးရစီပင်သားရဲ့ရေးအုပ်ဒီဌာနကနေပြီးတော့ပေါ့နော်62လမ်းမနော်ရမန်ကွင်းမှာဆိုရင်လူငယ်တွေအားလုံးပျော်ပါနိုင်ရအတွက်ဒီလူငယ်တကြံဆိုပြီးတော့လုပ်ပေးရရှိတယ်အဲ့ဒီမှာနိုင်ငံကျော်စုတော်တွေလာရောက်ပြီးတော့ဖြုတ်ပြရရှိတယ်ပြီးတော့ဟိုဒီလမ်းမကြီးတွေပေါ်မှာလဲပေါ့နော်ကလေးငယ်တွေပျော်ပါနိုင်အောင်အတွက်အုံးလမ်းမန်တက်လို့သဘောမျိုးကြိုကြားသဘောမျိုးပေါ့နော်မန်တက်တေးသေးလေးတွေလူကြီးလူငယ်တွေကဖန်တီးပေးတာရှိပါတယ်ဆိုတော့ဒီနေ့တကြံကပို့ပြီးတော့ထူးခြားရလို့ပြောလို့ရမှာပါခင်ဗျ ကျွန်တော်တို့တိရတလို့ဆိုရင်တော့ကျုံးတောင်းတောင်းမှာပေါ့လေဒီ AIC ပေါ့နော် Iron Cross ဒီလေးဖြူအငဲစားတဲ့အစိုးရကြီးပါဝင်တဲ့အစိုးရကြီးလာရောက်တာရှိတယ်ပြီးတော့ Turner ဘိုးတို့လိုအဝေလာတို့လိုနိုင်ငံကျော်စုတော်တွေကလူငယ်တစ်ချက်မှာလာပြီးတော့ဖြတ်ပြရရှိရဲ့ဆိုတော့ရန်ကုန်တစ်ပြန်နဲ့ဆိုင်ရင်မန္တလေးတစ်ပြန်ကိုအစိုးရတော်တော်များများအရင်တစ်တွေအနေနဲ့နှိုင်းရှင်ဆိုပို့ပြီးတော့လာရောက်ကြတာဟိုကျွန်တော်တို့ပြောလို့ရမှာပါခင်ဗျာဆိုတော့အစိုးရများများဒီဘက်ကိုလာကြတယ်ပြီးတော့မန္တလေးတစ်ပြန်ကဘာထူးကြမလဲဆိုပြီးကြတော့လာရောက်ကြည့်ရှုကြတဲ့လူတို့အပေါင်းကလည်းတော်တော်များများရှိရဲ့ဆိုတော့မန္တလေးတစ်ပြန်ကအရင်တစ်တွေအနေနဲ့ဆိုင်တော့တော်တော်စီရဲလို့တော့ကျွန်တော်တို့ပြောလို့ရနိုင်မှာပါခင်ဗျာ
ပြည်ရဲ့တောင်ကြန်နေညနေခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအတာကျူးတဲ့အလာတကူတကြံအကြဒီကနေ့မြန်မာနိုင်ငံအရက်ရက်မှာရေသပင်ပွဲဆင်နွှဲနေကြသလိုတိုင်းသားဒေသတွေမှာလည်းရိုးရာဓလေ့ထုံးစံအရတကြံပွဲကိုဆင်နွှဲနေကြပါတယ်အဲ့ဒီထဲကမွန်ရှမ်းကရင်ပြည်နယ်တွေမှာတကြံပွဲဆင်နွှဲကြပုံတွေကိုတော့ VOA သတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါအခုကြားနေတာကတော့မွန်ပြည်နယ်ကမြေနာကိုတက်တက်ပြောမယ်ဆိုတဲ့တန်ကြဖွဲ့ကနေငွေဟင်းတာလှပြရင်းနဲ့တကြံကြနေမှာလှဲ့လေပြေပြောနေတဲ့အတန်နေပါမွန်ပြည်နယ်မှာအရင်ကတကြံသွင်းမှာ25နှစ်ကျော်ပျောက်ွယ်နေတဲ့တန်ကြဖွဲ့တွေအလှပြရင်းနေနဲ့လှဲ့လေပြေပြောတဲ့ဇလိဟာဒီနှစ်မှမှပြန်လဲဆုံးကားလာတယ်လို့မြေနာကိုတက်တက်ပြောမယ်တန်ကြဖွဲ့ဦးဆောင်သူသူဖြစ်သူကိုကြည်စော်လွင်ကပြောပါတယ်
ကျွန်တော်တို့1988နောက်ပိုင်းကာလတွေဟိုလေမော်ဒန်အမြိုင်မှာတန်ကြအဖွဲ့တွေအလှပြရင်တွေပျောက်သွားတယ်။အဲ့ဒီမတန်ခင်ကတော့တန်ကြအဖွဲ့တွေဆက်ဖွဲ့ထက်မနေဘောနော်မော်ဒန်ပြည်မြို့မှာရှိခဲ့တယ်။ပြိုင်ပွဲတွေလည်းရှိခဲ့တယ်၊စုပြေးပွဲတွေလည်းရှိခဲ့တယ်။ဒီဘက်နောက်ပိုင်းကတခြားလုံးမရှိတော့ဘူး။အဓိကတော့တန်ကြထုံရင်ဖမ်းတယ်ပေါ့။ဖမ်းခံရတယ်ဆိုတာအဲ့ဒီအချိန်တွေကတခါကတန်ကြထုံမဲ့လူတွေကိုပျောက်ွယ်သွားအောင်လုပ်ခဲ့တယ်။ဆိုတော့ဒီ2019မှာကျွန်တော်တို့ပြန်ပေါ်ထုတ်တယ်။အဓိကပြန်ပေါ်ထုတ်နေတာကကျွန်တော်တို့တကြံမှာရှိတဲ့ယဉ်ကျေးမှုဖြစ်တယ်ပေါ့နော်။တန်ကြဒီအလားတရားရင်နေဆိုတာကကျွန်တော်တို့လူငယ်တွေကဒီရင်ကျေးတဲ့ပြန်ပြန်ဖြစ်ဖို့ပြန်ဖော်ဆောင်ဖို့ကြိုးစားတာဖြစ်ပါတယ
်။မုံပြင်းတဲ့တကြံကာလအတွင်းရေလောင်းရေပက်ကစားတဲ့ပြင်နာမကြီးဖျားပသူတွေကိုလှည့်လည်ဖူးမြော်တဲ့အစဉ်လာရှိနေစေလို့ကိုကြည်စော်လွင်ကပြောပါတယ
်။အကြံနေဆိုရင်တော့မူတော်ကိုသွားလဲတယ်။နေ့စီပိုင်းဆိုရင်မော်လမြိုင်ကိုပြန်လာတယ်၊လှည့်ကြတယ်။အကြံနေဆိုရင်ချိုင်မြော်ဖျားကြီးကိုသွားတယ်။ချိုင်မြော်ဖျားကြီးကနေပြီးတော့ပြန်လာတယ်။နောက်ဆုံးနေ့စတဲ့နေ့ဆိုရင်တော့ရိုးကုန်းဖရားနဲ့မော်လမြိုင်မြို့တကြံပေါ့။အဲ့မှာအနေနဲ့ရဲရဲကတကြံဆင်ထွေးတဲ့လူတွေလာကြတယ
်။တကြံကာလတွင်မွန်ပြည်နယ်ရှိမြို့နယ်ချေးရွာရေကစားမှန်တာတိုင်းလူလူမှာအချွေးမွေးတဲ့အခါနဲ့ဒလိရှိနေတယ်လို့မုတုံမြို့နယ်ဒေသခံမိအိုင်းမွန်စုကပြောပါတယ်
။တကြံဒီအကျုံနေ့ကလေးကပေါ့တချို့နေရာမှာဆိုသုတိတာတွေကျွေးနေတာရှိတယ်ပေါ့နော်။သုတိတာကျွေးတဲ့နေရာမှာလည်းအတူတက်မှာဆိုတကြံသမင်းပေါ့တကြံသမင်းရယ်ပြီးတော့မုံလုံးရေပေါ်တွေရယ်အဲ့လိုမျိုးကျွေးတာများတာပေါ့နော်။ဒီအဲ့သုတိတာကကြတော့ဒီမြို့ပေါ်မှာဆိုရင်တော့နေရာတိုင်းလမ်းတိုင်းလူလူမှာတွေ့ရတယ်။နောက်ပြီးတော့ရွာတွေတက်မှာဆိုရင်လည်းအဲ့လိုမျိုးရှိတယ်
။အလားတူရှမ်းမြင်းနယ်အတွင်းမှာလည်းတကြံကာလအတွင်းမှာရှမ်းရိုးရာဓလေ့တွေကိုမပြတ်ကွယ်အောင်ထိမ့်သိမ့်လှုပ်ဆောင်နေစေလို့တောင်ကြီးမြို့ကရှမ်းလူငယ်ဥက္ကဋ္ဌဆိုင်ကေးရှူကပြောပါတယ်
ဒီကြမှာဆိုရင်ရှမ်းတိုင်းနာလေးရှမ်းလူမျိုးတော့တကြီးရွယ်ဦးလေးကိုခေါင်းစော်ပေးတဲ့ရေချိုးပေးတဲ့ခြေတက်လက်တက်လီးပေးတဲ့ပြည်မတ်တို့ကတော့တော့ဗောနော်ဖရဲကြောင်းနေခွင်းကြီးကြောင်းနေအမျိုးတက်ကြတဲ့ကုလိုယူကြတဲ့အဲ့လိုမျိုးပါကျွန်တော်ရှမ်းလင်မှာတော့
အရင်နှစ်တွေကတကြံကာလတွင်ရေကစားမန္တတွေနဲ့စီကားနေတဲ့တောင်ကြီးတကြံဟာအခုနှစ်မှာရေကစားမန္တတွေနဲ့လာတယ်လို့ဒေသခံတွေပါဝင်အနေနဲ့ကလူတွေဟာထင်ရှားတဲ့နေရာတွေမှာလဲပတ်နေတယ်လို့လဲဆိုင်ကေးရှူကဆက်ပြောပါတယ
်ဒီကျွန်တော်ရှမ်းပြည်တောင်ကြီးမှာဆိုလို့ရှိရင်တော့ဟိုမန္တလေးတွေတအားနည်းတယ်20မဲ့ရှိတယ်တောင်ကြီးတမျိုးလုံးမှာပေါ့နော်ဒါပေမဲ့တော်တော်များများကအခုကနေတွေပါလေထွက်တယ်ကျွန်တော်တို့ရှမ်းကရနေဆမှာရှိတဲ့ဖြစ်သခိုင်းရေကိုရှိတဲ့နေရာပေါ့နော်တော်တော်များအပြုံတွားကြတယ်နော်ဟိုက်ပါရေတကူတို့ကိုလာမလို့အဲ့လိုမျိုးတွေတွားကြတာပေါ့အမျိုးနေမှာတွားမှအနာယူပြီးတက်ချဆော့ကြအဲ့လိုမျိုးလုပ်ကြတယ်ရှမ်းပြည်ကိုဗမာပြည်ကအဲ့ဒီနေရာတော်တော်များများစိတ်ကားရှိပါတယ်ရှမ်းဖရားတွေဖြစ်တဲ့ကကူဖရားပေါ့နော်အဲ့ဒီကကူဖရားတို့ထမ်းဆန်းတို့ဒီရှမ်းပြည်မှာထူးခြားတဲ့နော်အင်းလေးတို့ကိုတွားကြတယ်နောက်ကြီးပတ်ခံထွက်ကြတယ်အဲ့လိုမျိုးတွေတော့လာကြတယ်ဗမာပြည်ကတော့ဟိုအဲ့ဒီနေရာတော်တော်များများလာပါတယ်
အလားတူကရင်ပြည်နယ်မှာလည်းစကြံကာလအတွင်းရေကစားတဲ့အပြင်တခြားဒေသတွင်းနာမည်ကြီးနေရာတွေကိုတွားရောက်လည်ပတ်ကြတယ်လို့စူဝီအခြေပြုလူမှုဖွံ့ဖြိုးရေးကွန်ရက်တာဝန်ခံမန်းသိန်းစော်ကပြောပါတယ
်ကျွန်တော်တို့ဒီနေ့ကတော့ကြံပထမဦးဆုံးနေ့ဖြစ်တဲ့ခါကျတော့ကျွန်တော်တို့ကရင်ပြည်နယ်ရဲ့ဒလိအရာဆိုရင်တော့တို့ရဲ့တွားပြီးရေကစားနေကြပုံစံရဆိုရင်တော့ကရင်ပြည်နယ်ကထူးခြားတဲ့နေရာတွေပေါ့နော်ဆံမာဆိုရင်ဇွဲကပင်တောင်ချေတွားမယ်ပြည်စရံကူတွားမယ်မြန်ကြီးငူကျုံထော်ရေတွေကိုတွားမယ်ကွန်ကရစ်မှာဆိုလို့ရှိရင်တော့ဒီဘက် တတိယကောင်းကြီးရွာမှာရှိတဲ့ကျွန်တော်တို့ဒီတဘာဝအင်းအိုင်ထဲမှာဒီတဘာဝလျောက်ပေါက်ပွားနေတဲ့ငါးအကြီးကြီးတွေသွားကြည့်မယ်ပြီးလို့ရှိရင်ကျွန်တော်ဒီဘက်ကော့ကရိတ်မြောက်ပိုင်းမှာဆိုလို့ရှိရင်ပေါ့ဥစားပေါ့တဘာဝထုံးကြောက်လိုက်ကူတွေလည်းသွားမယ်ဒီဖန်မြို့မှာဆိုရင်လည်းလွန်းညာကြီးပြားအိုင်ပေါ့နော်အဓိကတော့ထင်ကြရတာကိုသွားကြမယ်
တကြံကာလအတွင်းဗုဒ္ဓဘာသာဝင်မွန်ရှမ်းကရင်တိုင်းရင်းသားဒေသတွေမှာတူညီတဲ့ဓလေ့တစ်ခုကတော့ဖျားကြောင်းကန်တွေမှာရေသပယ်ခြင်းလူကြီးသူမတွေကိုရေချိုးပူဆော်ကြော့ချင်းတို့ပဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်းအိမ်တင်ပြခဲ့တာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့မဟာတကြံကာလအတွင်းရံပွဲတွေကြောင့်တည်ဆုံတာတွေရှိသလိုတောင်ရင်မြစ်ကိုအပန်းဖြေကမ်းခြေပုံစံလုပ်ပြီးထောင်ကနန်းရှိတဲ့ထိုင်းမြန်မာလူမျိုးတွေရေကစားလာကြတာတွေလည်းရှိပါတယ် VOA သတင်းတော့မအေးမာကပြောပြမှာပါ
မဟာတကြံကာလအတွင်းမှာရေပက်ကစားကြဖို့အတွက်မဲဆောက်အုံဖန်အဝေးပြေးလမ်းမကြီး46ကီလိုမီတာဆိုတဲ့နေရာမှာရေကစားမတ်တပ်တစ်ခုကိုဖုဖရမြို့နယ်ကျေးရွာအုပ်စုနံပါတ်6ကနေဦးဆောင်ကျင်းပပေးခဲ့တာပါမနေ့ကတော့အဲ့ဒီနားကဖုဖရမြို့နယ်ထဲမှာရှိတဲ့ထိုင်းနဲ့ကရင်တိုင်းရင်းသားရွာတွေကလူငယ်တွေဟာအဲ့ဒီမန်တပ်မှာရေကစားကြရင်ရန်ဖြစ်ခဲ့ကြပြီးတနက်တွေနဲ့ပြစ်ခတ်တာတွေဓားထုတ်တွေသုံးပြီးခိုက်ရန်ဖြစ်ပွားတာတွေကြောင့်လူငယ်နှစ်ဦးသေဆုံးခဲ့ရတယ်ဆိုပြီးထိုင်းလူမျိုးတူဦးကပြောပြပါတယ်
။အဲ့လေတောက်ကြမူကြပြီးအဲ့လိုပေါ့။ရံဖြီးကြတယ်အဲ့လိုပေါ့။ရံဖြီးကြတယ်အဲ့လိုပေါ့။ရံဖြီးကြလာခါကြတော့သူကတဏ္ဍာနဲ့အဲ့လိုဖြီးကြတာပေါ့။ဖြီးကြပဲ။အဖြီးကြတဲ့ခါကျနေအဲ့လိုတဏ္ဍာတို့ပါတော့ဖြီးကြလို့ဖြစ်ပြီးရတော့အဲ့ဒီပွဲမှာလည်းလူရောမရသိသွားတော့ပေါ့နော်။
အရက်မူးနေကြတဲ့လူငယ်တွေကြားမှာစကားများပြီးနေမြေကန်လူငယ်တွေနဲ့လာရောက်လဲပတ်ကြသူအချင်းချင်းရန်ဖြစ်ကြရင်းနဲ့တနက်တွေနဲ့ပြည့်ဒုတ်တွေဓားရှိတွေကိုသုံးပြီးတိုက်ခိုက်ခဲ့ကြတယ်ဆိုပြီးတက်ခရိုင်ရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာတော့ရဲနဲ့စစ်တပ်ရောက်လာတော့မှလူငယ်တွေဟာထွက်ပြေးသွားခဲ့ကြပြီးဒဏ်ရာရနေသူ5ဦးထဲက2ဦးဟာတနက်ဒဏ်ရာဓားဒဏ်ရာတွေနဲ့တည်ဆုံသွားခဲ့ပါတယ်။ရန်ဖြစ်ကြတဲ့အုပ်စုတွေအားလုံးကိုတော့အာဏာပိုင်တွေကစုံစမ်းနေပြီးလိုက်လံဖမ်းဆီးနေပြီဖြစ်ကြောင်းထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေပါတယ်။နောက်ထပ်ရေကစားတဲ့နေရာတစ်ခုကတော့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ပေါ်မှာပါ။မြန်မာဘက်ကရွှေကုတ်ကိုဆိုတဲ့နေရာမှာထောင်ကနန်းရှိတဲ့ရေကစားကြသူတွေနဲ့စီကားနေပုံကိုတော့ရေကစားတဲ့နေရာမှာရှိနေတဲ့မြန်မာနိုင်ငံသားတဦးကအခုလိုပြောပြပါတယ်
။မှထောင်နဲ့ချီပြီးရှိတယ်မှဟိုဘက်မြန်မာဘက်ခြံပေါ်တော်များနေသေးတယ်။ရေထဲမှာလည်းများတယ်။ဒီနေ့ကပိုများတယ်လို့ပဲကလူကလည်းတအားကိုစီနေတယ်မြန်မာဘက်ချမ်းကရှေကုတ်ကိုဘက်မှာဆိုရင်ဒီလူကထောင်နဲ့ချီပြီးတော့မနမိုးနေနေရဒီမှာကန့်ခုံပြီးတော့ကြော်ကြော်ပါပါပဲနေကြတာတိုင်းရင်းသားတွေလည်းများတယ်အခုဒီဘက်ထိုင်းဘက်ချမ်းမှာဆိုရင်နေမြင့်လာတော့နေမြင့်လာတော့ထိုင်းတွေကပုံများလာတယ်ဒီမှာပြည်သားအလုပ်ကမားတွေကတော့တနေရာပြီးတနေရာဖလက်ပတ်ပြီးတော့ဆော့နေကြတယ်ပေါ့နော်အကုန်လုံးကတော့ပြည်သူပါပါပဲအဲတို့လူခွဲတာလူပြောက်တာတော့အဲဒက်ဆက်ကနေပြီးတော့တို့အခုညီလန်တောင်းပေးတယ်ဘယ်နေရာရောက်နေလဲဆိုတာပေါ့နော်တို့ရှမ်းရှမ်းလို့ရောဗမာလို့ရောကရင်လို့ရောတို့អော်ပြီးတော့အခုညီတွေလိုက်ပေးထားတာတွေ့ရတယ်မှာ
မဲဆောက်ပတ္တရာကမ်းခြေဆိုပြီးမြန်မာတွေကြားမှာတင်စားခေါ်တဲ့အဲ့ဒီနေရာမှာတော့ပြီးခဲ့တဲ့မတ်လကုန်လောက်မှာရေကစားကြရင်ကလေးငယ်နှစ်ဦးသေဆုံးမှုရှိခဲ့တယ်လို့တကြံအကျိုးနေ့ကလည်းကလေးတဦးပျောက်ဆုံးသွားတာရှိပါတယ်တကြံကာလအတွင်းရေကစားကြတဲ့အခါမှာအန္တရာယ်မရှိအောင်လို့သတိပေးချက်တွေနဲ့အတူလုံးယုံရည်တွေစောင့်ကြည့်ပေးနေတာတွေလည်းရှိတယ်ဆိုပြီးဆက်ပြောပြပါတယ
်။အန္တရာယ်ရှိတဲ့နေရာတွေတော့သူအန္တရာယ်လေးတွေနဲ့ခိုင်းမှာဆိုင်းမုတ်လေးတို့ချက်ပေးထားတယ်။အဲနောက်အရေးပေါ်ကယ်ဆယ်ဖို့အတွက်ရေပိုက်ကလေးတွေတို့ချပေးထားတယ်။လုံးယုံရည်တွေတော့ဘေးနားမှာသူတို့လိုက်ရှိပေးထားတယ်။လာတဲ့လူတော်တော်များများတော့သူတို့ကလေးငယ်တွေဆိုဘောတွေနဲ့စော့ကြတယ်ပေါ့နော်။မလုံးဟိုသိပ်ပြီးတော့နှစ်တဲ့နေရာတွေပါတော့သွားတာမရှိဘူး။သူဥစားသူတို့ကတော့အဲ့လိုမျိုးရေနည်းနည်းနှစ်သွားတယ်ဆိုရင်တော့သတိပေးတာရှိတယ်။ပြီးခဲ့တဲ့ဒီနပတ်လောက်ကညီမလာတော့ကတော့တို့ရေကိုတို့လိုအဟန့်အတားပေါ့နော်တောက်ခဲတွေမစီသေးတာဘူးအခုဒီနေ့လာတဲ့အချိန်ကျတော့ဒီအဟန့်အတားဒီစီးတာမြန်တာကိုနှင်းအောင်လုပ်တဲ့ပုံစံလေးတွေတို့လုပ်ပေးထားတယ
်မဲဆောက်မြို့ရင်းမှာတော့ရေကစားကြသူတွေနေပါပေမဲ့ရေတခွန်လိုနေရာမျိုးတွေနဲ့တောင်ရင်းမြစ်တလျှောက်မှာတော့ရေကစားကြသူတွေနဲ့စီကားမှုတွေရှိနေတာပါ။ဒကြံကာလမှာအရက်သေးစားတောက်စားပြီးကားမောင်းတာတွေ၊စိုက်ကယ်မောင်းတာတွေကိုမလုပ်ဖို့အတွက်ထိုင်းရနာပိုင်းတွေကစစ်ဆေးရေးဂိတ်တွေထားပြီးစစ်ဆေးနေတာတွေတော့ရှိနေပေမဲ့ဒကြံပျော်ရွှင်ဖို့အတွက်သွားလာကြသူတွေကိုတော့ဖမ်းဆီးတာတွေတော့တိတ်မရှိပါဘူးရှင
်။မိုင်းမှာသတင်းပေးဖို့ခဲ့တာပါ။အခုတော့သောရရှင်တွေအတွက်ရေတွေစုကုန်ပြီဆိုတဲ့ဒကြံတချင်းလေးတစ်ပုဒ်နဲ့ဖြောပြခြင်းပါလေဗျာ တကြံကာလလာမယ့်ရက်တွေမှာလည်းသောရရှင်တွေဘေးကင်းပြီးပျော်ရွှင်နိုင်ကြပါသည်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်။
မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတစ်ခုအခုသတင်းဘက်ကမှလှုပ်လာနိုင်ပွဲရှိတယ်လို့ခန့်မှန်းနေကြချိန်မှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုကောင်းကောင်းကင်တွယ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့သတိပေးလိုက်ပါတယ်ဒီပေါ်မှာမြောက်ကိုရီးယားဒုတိယနိုင်ငံသားရေးဝန်ကြီးဟန်ဆုံယိုးကတော့ကိုရီးယားကျွန်းဆွယ်ဟာအခုဆိုရင်စိုးရိမ်တဲ့အခြေအနေတစ်ခုမှရောက်နေပြီးတော့အမေရိကန်ဘက်ကလက်ဦးမှုယူပြီးလေကြောင်းကနေတိုက်ခိုက်လာတာမျိုးကိုမြောက်ကိုရီးယားအနေနဲ့ဒီတိုင်းလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့ AP သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းချိန်မှာပြောသွားပါတယ်အမေရိကန်သမ္မတထရမ့်က Twitter လူမှုကွန်ရက်မှာပြောဆိုရေးသားနေတာတွေဟာလည်းပြဿနာရှိပြီးတော့တင်းမာမှုတွေပိုတိုးစေတယ်လို့ AP သတင်းဌာနနဲ့တရားတွေ့ဆုံမိန့်မြန်းကမ်းမှာ Mr. Han ကပြစ်တင်သွားပါတယ်တရုတ်ဆိုရကတော့မြောက်ကိုရီးယားကိုရောအမေရိကန်ကိုပါအပြန်အလှန်ချိန်ချောက်မှုတွေရပ်ပြီးတွေ့ဆုံဆွေးနွေးနိုင်အောင်ကြိုးစားဖို့တိုက်တွန်းထားပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းနိုင်ငံခိုင်မှာ IS စစ်သွေးကြော်တွေခိုးလုံနေတဲ့ဥပဒေလိုင်ကောင်းတစ်ခုရှိရာကိုအမေရိကန်စစ်လေယာဉ်တစ်စင်းကမနေ့ကြာသပတေးနေ့ကပဲအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံးလုံးကိုကျဲချခဲ့ပါတယ်။ပြည်ဖူးသမျှအနုမြူဘုံးမဟုတ်တဲ့ဘုံးတွေထဲမှာအကြီးဆုံးဖြစ်ပြီးတော့ The Mother of All Bombs လို့ပြောကြပါတယ်။ဒီဘုံးကျဲတိုက်ခိုက်မှုကြောင့် IS အဖွဲ့ဝင်36ယောက်သေဆုံးပြီးတော့စစ်သွေးကြော်တွေတူလောင်ထားတဲ့လက်နက်အများပြားကိုဖျက်ဆီးနိုင်ခဲ့တဲ့ကြောင်းအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တရားဝင်ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။တိုက်ခိုက်မှုတွင်အရသာထိခိုက်သေးဆုံးမှုမရှိဘူးလို့လည်းကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်နှွင့် engineer ကတော့ skip 6 ဖြစ်ပါတယ်။ VOA American သားညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိ line meter 16.25 ရူကနေတင်ဆက်ခဲ့တာပါ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.